ရုရှားနိုင်ငံအကြက်အတဲရဲ့အဆုံးမသက်သေးတဲ့များ2022ခုနှစ်ကင်းရွှေရှင်ပွဲတော်မှာရုရှားကိုယ်စားလှယ်အဖွဲ့ကိုလက်မခံနိုင်ဘူးလို့ပွဲတော်ဝန်ရှိသူတွေကမတ်လ3ရက်နေ့မှာကြေညာပါတယ်။ယူကရိန်းပြည်သူတွေလက်ခံနိုင်တဲ့ပုံစံမျိုးနဲ့အကြက်အတဲတွေကိုအဆုံးသတ်သွားမှာပဲရုရှားကိုယ်စားလှယ်အဖွဲ့ကိုလက်ခံမယ်လို့လည်းပြောထားပါတယ်။ယူကရိန်းကိုကျူးကျော်နေတဲ့ရုရှားရဲ့လုပ်ရအပေါ်အနေရကိုမမှုပဲဆန့်ကျင်နေကြတဲ့ရုရှားပြည်သူတွေရဲ့ရဲစွမ်းတက်တဲ့ကိုလည်းကင်းရွှေရှင်ပွဲတော်တာဝန်ရှိသူတွေကကာရဝပြုထားပါတယ်။လက်ရှိရုရှားစစ်အာဏာရှင်ကိုမဆုံမနစ်ဆန့်ကျင်တော်လာပြီးယူကရိန်းကိုဘုံကျဲတိုက်ခတ်တဲ့လုပ်ရအပေါ်လုံးဝတိမခံနိုင်ကြတဲ့သူတွေထက်မှရုရှင်လောကသားတွေအမှုပညာရှင်တွေလည်းပါဝင်ကြောင်းကြေညာချက်မှာပြောထားပါတယ်။1939ခုနှစ်မှာထိပ်တန်းရောက်နေခဲ့တဲ့ Venice ရုပ်ရှင်ပွဲတော်ကိုအီတလီဖက်ဆစ်အာဏာရှင်ဘနီတိုမူဆိုလီနီဂျာဝင်ဆော့ဗတာကိုဆန့်ကျင်ရာကအစပြုပြီးကင်းရုပ်ရှင်ပွဲတော်ပေါ်ပေါက်လာတာပါ။အဲ့ဒီလိုဖက်ဆစ်နဲ့နာဇီအာဏာရှင်တွေကိုဆန့်ကျင်ရာက1939ခုနှစ်မှာအစပြုခဲ့တဲ့တမိုင်းကြောင်းလိုပဲအကြမ်းဖက်မှုဖိနှိပ်မှုနဲ့မတရားမှုတွေကိုပြစ်တင်ရှုံချတဲ့အမှုပညာရှင်တွေနဲ့အတူကင်းရုပ်ရှင်ပွဲတော်ကရပ်တည်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။